ရန်ကုန်မြို့တကုံမြို့တောင်ပိုင်းအစ္စလမ်ဘာသာဝင်တွေရဲ့ရမဒန်ဥပုပ်ကာလအတွင်းမှာတရားဝင်သတ်မှတ်ထားတဲ့ဝိပုဆူတောင်းတဲ့နေရာတစ်ခုကိုလူဝင်ရတရားကျော်လောက်ကပြီးခဲ့တဲ့မေလ15ရက်နေ့ကဝင်ရောက်တားဆီးခဲ့တဲ့အတွက်ယာယီဝိပုမိတ်ပိတ်ထားရကနေပြီးတော့ဒီကနေ့မေလ18ရက်နေ့မနက်ပိုင်းကနေစပြီးတော့ပြန်ပြီးတော့ဝိပုခွင့်ပြုလိုက်ပါပြီ။အာရှအလင်းရောက်ဆရာတော်ပါဝင်ဘာသာပေါင်းစုံချစ်ကြည်ရေးနဲ့ငြိမ်းချမ်းရေးလှူလာသူတွေကအစ္စလမ်ဘာသာဝင်တွေဝိပုရာနေရာတွေကိုတွားရောက်အားပေးပြီးတော့အမုန်းတရားကင်းစင်ရေးအဖြူရောက်လှုပ်ရှားမှုတွေကိုလည်းပြုလုပ်ခဲ့ကြပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်ကိုကောင်းဆက်ဟင်းကတင်ပို့ပေးထားပါတယ်
။တကယ်လို့တောင်ပိုင်း26ရက်ကွက်မှာရန်ကုန်တိုင်းဒေသကြီးအစိုးရကခွင့်ပြုထားတဲ့အစ္စလမ်ဘာသာဝင်တွေရဲ့ဝိပုစုတောင်းရနေရာကိုရဟန်းတချို့နဲ့လူအယောက်တရာကျော်လောက်ကမင်းလာ15ရက်ညပိုင်းမှာအကျန်းဖက်အင်အားသုံးပိတ်ပင်တားဆီးခဲ့တာကြောင့်မြို့နယ်အာဏာပိုင်တွေကဒီဝိပုတဲ့နေရာကိုယာယီပိတ်ထားခဲ့ရပါတယ်။ဒီကနေ့မနက်ပိုင်းကစပြီး3နေရာလုံးမှာဝိပုမိတ်ခွင့်ပြုလိုက်ပြီးလို့ဘာသာပေါင်းစုံငြိမ်းချမ်းမြေတအဖွဲ့မှအစ္စလမ်ကိုယ်စားလှယ်ဦးအင်းလွင်ကအခုလိုပြောပါတယ
်ဟိုပလီတလုံးဆိုရင်ခဲအုပ်ချုပ်ရေးမှုကိုယ်တိုင်လိုက်ပြီးတော့ဟိုဖွင့်ပေးပါတယ်အဲ့တော့ဒီနေ့တောက်ကြနေကျွန်တော်တို့အထူးတောက်ကြဆိုဝတ်ပြုမှုရှိတာပေါ့နော်အဲ့တော့ကျွန်တော်တရေရချေရ3နေရာစလုံးမှာတောက်ကြအထူးဝတ်ပြုကိုဝတ်ပြုခွင့်ရသွားပါတယ
်လူအုပ်စုနဲ့အင်အားသုံးပိတ်ပင်ခဲ့တဲ့တော်တော်ကုန်မြို့နယ်ကအစ္စလမ်ယာယီဝတ်ပြုဆောင်များကိုမင်းညာကအာဆတ်အလင်းအောင်ဆရာတော်ကြွယောက်အားပေးကငြိမ်းချမ်းရေးစကားများပြောဆိုပြီးနေစီပြူများဝေငှပေးခဲ့ပါလေဆရာတော်အနေနဲ့တော့ရောက်အပီးဖြစ်တဲ့အကြောင်းနဲ့ပတ်သက်ပြီးအခုလိုမိန်ပါတယ်အဲ့
တော့ဘုံတန်းတဲ့တလောက်ပေါ့လေကိုဗုဒ္ဓဘာသာရဲ့ဟိုဘာကောင်းဘာကောင်းမလဲဂုံတိတ်ခါကိုပေါ့နော်မြင့်တယ်နဲ့အနေနဲ့တော့လည်းကောင်းပေါ့နောက်ပြီးတော့လူသားချာနဲ့သဘောတရားကိုလည်းကြားကျင်တဲ့အနေနဲ့တော့လည်းကောင်းပေါ့နောက်တစ်ခုသူတို့ကိုပူရင်းစားတဲ့ဟိုစိတ်ထားတွေနဲ့ဘုံဘုံတို့ကဟိုချိနေတယ်ဆိုတာကိုလည်းသူတို့သိစေခြင်းတဲ့သဘောနဲ့ဘုံဘုံတို့ကသွားပြီးတော့အားပေးတာပါဗျာတကယ်
ဆရာတော်ကအခုလိုပြည့်ရမျိုးတွေဆက်ရှိမလာစေဖို့နိုင်ငံတော်အစိုးရတွေမှာတန်ခါနိုင်ငံဆရာတော်ကြီးတွေကပါကြည်ကြဲမမဲဆောင်ရွက်ဖို့လိုပြီးနိုင်ငံရေးအတွက်ဘာသာရေးကိုခရုံးလုပ်ခြင်းဟာနိုင်ငံတကာမှာအရှက်သိက္ခာမေ့စီတယ်ဆိုပြီးမိန့်ပါတယ
်ကိုပါကိုနိုင်ငံရေးလုပ်မယ်ဆိုရင်တခြားနည်းလမ်းတွေနဲ့လုပ်ခွင့်ရှိပါတယ်ဟုတ်လားဒီတဲ့ကောင်းမွန်တဲ့နည်းတွေနဲ့စူးစမ်းကြွားကြပါလို့နိုင်ငံရေးကိုဘာသာရေးအသုံးချပြီးတော့လုပ်ခြင်းအပြင်ကိုပါသာပုံရိပ်ဟာကမ္ဘာမှာအင်မတန်အယုတ်ဆုံးအကြီးအကျယ်ဖြစ်နေပါပြီဆိုတာလေးကိုအဲ့ဒီပုံကိုယ်တွေကိုလည်းဘုံကဒီကနေ့မြစ်တဲရဆံပြီးတော့အတိပေးကြပါတယ်တကကြီ
းဒီကနေ့မှလည်းငငယ်ရင်းလူလာတဲ့လူငယ်တွေကရန်ကုန်မြို့စပါးရှားပလီမှာအမွန်တရားရှိတဲ့ရေးလှုပ်ရှားမှုတရအနေနဲ့အဖျော်နှစ်စီပန်းတွေဝေမျှပေးခဲ့ကြပါတယ်တကကြီးမြို့တောင်ပိုင်းမှာအစ္စလမ်ဘာသာဝင်16,000ကျော်ရှိပြီးအခုနှစ်ရမဒန်ဥပုပ်လအတွဲဥပုဆူတောင်းမှုနေရာ15နေရာခွင့်ပြုဖို့အာဏာပိုင်တွေကိုတောင်းဆိုခဲ့ရမှာ3နေရာပဲရန်ကုန်တိုင်းအစိုးရကခွင့်ပြုပေးထားတယ်လို့အစ္စလမ်အတိုင်းဝိုင်းခေါင်းဆောင်တွေက VOE ကိုပြောပါတယ်ခင်ဗျာ